နိုင်ငံတော်ကလာမယ့်10ရက်နေ့ရစပြီးအခြေခံလူတန်းစားတွေကိုစံစီထောက်ပံ့မဲ့အစီအစဉ်အတွက်အခြေခံဝင်ငွေမရှိတဲ့သူတွေစည်းရင်းကိုတိုင်းနယ်ပြည်နယ်တွေမှာ2ရက်အတွင်းကောက်ခံပြီးဗဟိုအစိုးရစီကိုပို့ဖို့စီစဉ်ထားတာကိုပြောပြပေးသွားပါမယ်။နိုင်ငံတော်ကလာမယ့်10ရက်နေ့ကစပြီးအခြေခံလူတန်းစားတွေကိုစံစီထောက်ပံ့သွားမယ်လို့မနေ့ကထုတ်ပြန်ကြေညာခဲ့တာပဲဖြစ်ပါတယ်။ဒီလိုကြေညာခဲ့ပြီးတဲ့နောက်မှာတော့တိုင်းဆိုးရတွေလွတ်တော်ကိုယ်စားလှယ်တွေနဲ့ပရာဟိတအဖွဲ့တွေဆွေးနွေးတိုင်ပင်ခဲ့တဲ့အကြောင်းပဲခူးတိုင်းဒေသကြီးစီမံကိန်းနဲ့ဗန္နာယီဝန်ကြီးဦးညွန့်ရွှေကပြောပြပါဗျ။အထူးသဖြင့်ဝင်ငွေနေတဲ့လက်လုပ်လက်စားတွေကိုကူညီဖို့ရည်ရွယ်ထားတဲ့အကြောင်းလေးသူကပြောပါဗျ
။ဘာဝင်ငွေမရှိတဲ့လူတွေကျွန်တော်တို့စီရင်ပေါ့။ဘာဝင်စီရင်မရှိဘူးဆိုတော့ကျွန်တော်တို့ဝင်ဖို့ပြီးဝင်လာတဲ့လူဝင်လာနေပါပေါ့။အဲစိတ်ကဘာလို့ဒီဝါးရကြောက်လဲ။သူကစိတ်ရောပိတ်တယ်ဆိုပြီးသူတို့တက်နေတော့ပြေးထားပြီးရရှိအဲ့အရီကိုလည်းချက်ပြီးတော့ဒီလိုလည်းစားဖို့ဒီလိုကားကြောစိုက်ကြတော့ပါတယ်ဘယ်လိုလုပ်ပါပြန်လို့တော့ပြောကိုဒီပေါ့ဥစ္စာတို့သွားတော့ဒီလိုပေါ့ဒီကဲစားကြခဲ့ရီဆွဲတယ်လူကြီးအဲ့အဲ့ဒီလိုဆိုရင်ပေါ့ဒီစီကိုဒီလိုလုပ်ပါဒီလိုစားရတယ်ဒီလိုမကြရအောင်ဒီတော့ပြန်ကိုကျွန်တော်အေတော်ကြီးရှိသည်ဖြစ်စီရှိသည်ဖြစ်စီကျွန်တော်တို့ရက်ွက်စားပါနေခဲ့ဒီဆက်ရဲ့အားလုံးတော်တော်ပြည့်တော်ပေါ့ဘူးဒီနေ့ကကျေးဇူးပေးတယ
်အိမ်အောင်စုတစုစီကိုဆန်ရှစ်ပြီးစီ90တာပဲတပိတ်တာအပါဝင်စားတောက်ကုံ9မျိုးကိုထောက်ပံ့ပေးသွားမှာပါအခြေခံလူတန်းစားလက်လုပ်လက်စားဆိုတဲ့ဆန်ကိုတော့နိုင်ငံလုံးအတိုင်းအတာနဲ့ဘလို့သတ်မှတ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူးလက်တလောစီစဉ်မှာတော့လက်လုပ်လက်စားတွေပုံမှန်ဝင်ငွေမရှိသူကြာပန်းလုပ်သမားတွေကိုထောက်ပံ့သွားမှာဖြစ်ပြီးပုံမှန်ဝင်ငွေရှိသူနိုင်ငံဝင်နဲ့ပုဂ္ဂလိကဝန်ထမ်းတွေမပါဘူးလို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။လက်ရှိမှာတော့ရက်ကြီးအုပ်ချုပ်ရေးတွေအနေနဲ့တစင်ဒီစည်ရင်းတွေကိုကောက်ယူဖို့စီစဉ်ထားတယ်လို့ရန်ကုန်တိုင်းဒေသကြီးအင်းစိန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုဝေဖြူဟန်ကပြောပါတယ်
။ဒီနေ့ကျွန်တော်တို့မြို့နယ်မှာဆိုလည်းစပြီးတော့စည်ရင်းကောက်နေပါပြီ။ကောက်ပြီးလို့ရှိရင်အဲ့တက်လာတဲ့လူကြီးရေစည်ရင်းပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကမနေ့ဖြန်ညနေဒီရုံဖွင့်ချိန်နောက်ဆုံးထားပြီးတော့ပေါ့ဗျာ။အဲ့ဒါတွေကိုတက်ဆိုင်ရခရိုင်အစင်တိုင်းအစင်အကုန်လုံးစည်ရင်းပြန်ပေးပြီးတော့မှနိုင်ငံတော်ကနေပြီးတော့ဒီပေါ်မှာတက်လာတဲ့သူမျိုးနဲ့လိုက်ဒီအင်တာဗျူးပုံမှန်ပူတည်ပြသူတို့ဆက်ပြီးစီမံခန့်ခွဲမှာပေါ့နော်။အဲနဲ့အပိုင်းတော်နိုင်ငံတော်ကနေဘလို့ပုံစံနဲ့စီရင်ကိုပို့ပေးမလဲဆိုတော့ကျွန်တော်တို့လည်းမသိသေးဘူး။တော်တော်ဆိုတော့ကျွန်တော်တို့လိုညွှန်ကြားချက်အရတော့ပုံမှန်ငွေမရှိခြင်းငယ်လို့လည်းသာစီရင်ပြုစုပါဆိုတော့ကျွန်တော်တို့ကချပေးထားတဲ့ကောင်းစဉ်လေးတွေပေါ့။ကောင်းစဉ်လေးတွေအကျုံးဝင်တဲ့သူတွေကိုတော့ပူဇော်ပေးပြီးတော့ကောက်နေရမျိုးတွေကျွန်တော်လုပ်နေပါပြီ
။အင်တာဗျူးတွေမှာဝင်ငွေရှိမရှိဆိုတာကိုရက်ကျေးအုပ်ချုပ်ရေးတွေကစီစီရမှာဖြစ်ပါတယ်။ဒီလိုထောက်ပံ့ရမှာမတမာမှုတွေမဖြစ်အောင်လဲစီစဉ်သွားမယ်လို့တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်။အခြေခံလူတန်းစားတွေကိုစားနပ်ရိက္ခာကူညီထောက်ပံ့ပေးဖို့စီစဉ်ဆောင်ရွက်နေတဲ့ H2M Prahita အဖွဲ့ကကူညီကတော့တိကျတဲ့သတ်မှတ်ချက်တွေနဲ့အစိုးရဘက်ကနေကူညီပံ့ပိုးတာတွေလှုပ်ဆောင်ပေးစီခြင်းတယ်လို့ဆိုလိုက်ပါတယ်
။ဟုတ်ကဲ့ဟိုအခုလက်ရှိအစိုးရစီစဉ်တဲ့ကိစ္စတွေကတော့လေသူတို့စီကံသတ်မှတ်ချက်တွေကအများများတယ်အများများလေဆိုတဲ့အခါကျတော့ဒီလက်လုံးလက်စားရအတိတ်ပဲဖွင့်ဆိုမှုအပေါ်မှာကွာဥပါဒါဆွဲကြနေရရှိတယ်ဗျာပြုံးမှာကဟိုအထက်ချာစူပါရင်းမျိုးဖြစ်တဲ့အပေါ်မှာဟာလာဆက်ယုံအလုံယုံဈေးဆိုင်ကုမ္ပဏီအဲ့ဒါတွေမှာအလုံလာလုံတဲ့ဝန်ထမ်းတွေအများကြီးရှိတယ်အများကြီးရှိတဲ့အခါကျတော့အဲ့ဒီအချက်တွေနဲ့ကိုယ်ကသတ်မှတ်ထားတဲ့အချက်တွေကဟိုတိတ်ဟိုလက်ရောညီတွေမရှိဘူးကွာနော်လူသားသားအစုံရှိတယ်ဗျာသူမှဟိုမတမ်းမစွမ်းနေရှိတယ်။အဲမှကြီးမကောင်းတဲ့လူတွေ၊တကြီးရွယ်ကိုရှိတယ်။အဲ့လိုလူတွေကဒီအစိုးရရဲ့ဟိုတတ်မှတ်ချက်တွေမှာတချို့အကျုံးဝင်တယ်၊တချို့အကျုံးမဝင်ဘူး
။လာမယ့် April 10ရက်နေ့ကနေ19ရက်နေ့အတွင်းကျမ်းမာရေးကိစ္စနဲ့စားနပ်ရိက္ခာဝယ်ယူတာကလွဲပြီးအပြင်းမထွက်ဖို့ဝန်ထမ်းတွေကိုနေရက်မပြန်ဖို့အစိုးရဘက်ကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ COVID-19 ရောဂါကြောင့်ကြုံလာရမယ့်စီးပွားရေးထိခိုက်မှုတွေကိုအနည်းဆုံးဖြစ်အောင်စီမံထားပြီးအလို့အဆုံးလုပ်ငန်းတွေကိုချိန်ငွေပေးတာမျိုးအလုပ်သမားတွေကိုလုပ်ခပေးနိုင်အောင်စီစဉ်တာမျိုးတွေမကြခင်ကပဲပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့နေတာဖြစ်ပါတယ်။